21ရာစုပင်လုံငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ပြီးအောင်မြင်အောင်ဆောင်ရွက်ဖို့ဒီကနေ့ကြားရောက်တဲ့84နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကနှိုးဆော်လိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူတဲ့ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
84နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့ကိုရန်ကုန်မြို့ရွှေကုန်းတိုင်းမှာရှိတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးမှာဒီကနေ့မနက်ပိုင်းကကြီးမားခဲ့ပါတယ်။ဒီအခမ်းအနားမှာပြောကြားတဲ့တဘာပတိမေကုံးမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်နေတဲ့27ရာစုပင်လုံညီလာခံနဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ကြိုးပမ်းသွားဖို့ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးညံဝင်းကနှိုးဆော်လိုက်တာဖြစ်ပါတယ်။
ကျွန်တော်ဟာလက်ချက်ဆန့်ကျင်ရေးဖက်စစ်တော်လှန်ရေးနဲ့အတူအစဉ်အလာကြီးမားလာခဲ့တဲ့တပ်မတော်ရဲ့အခမ်းအနားကိုဂုဏ်ယူကြရသလိုနိုင်ငံတော်၏အတိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အမှုပြုတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကို၎င်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုကို၎င်းတမရောဟာပြည်သူနဲ့အတူတိုင်းရင်းသားများနဲ့အတူဒသိတိတဝန်းဒီစုပေါင်းအင်အားဖြင့်လက်တွဲပါဝင်အောင်ဝဲစင်နေပါစီကြောင်းစုတောင်းတိုးတက်နေရပါတယ်
27ရာစုပင်လုံညာကငင်းငယ်စင်းနေပွဲပါဝင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အဖွဲ့အစည်းပုဂ္ဂိုလ်ကြီးအကျိုးထက်နိုင်ငံရဲ့အကျိုးကိုဦးစားပေးမှအောင်မြင်မှုရမယ်လို့ပြောလာသူကပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမြို့ညွန်ပါအ
ရေးကြီးတာတော့မိမိတို့ရဲ့ဘန်းတိုင်းကိုမပြတ်ဖင်းနဲ့ကျွန်တော်တို့အငြင်းသာဆက်လက်ပြီးရှေ့ကိုချီတက်နေပုံပါဒါဆိုရင်တော့ဒီချိန်မှာကျွန်တော်တို့ဘန်းနိုင်ကိုတောင်းပါကျွန်တော်အခက်အခဲတွေရှိပါတယ်เนาะကျွန်တော်တို့တိုင်းသားခြားချင်းချင်းခြားတွေမှာလည်းเนาะနှစ်ပေါင်းများစွာကျွန်တော်တို့ဒီရှိတည်ရှိခဲ့တဲ့မကြည်နှက်ချက်တွေမယုံကြည်မှုတွေဒါတွေအားလည်းရှိပါတယ်เนาะတတ်မလို့လည်းပြီးကြားတွေမှာလည်းတစ်ဖက်ကတစ်ဖက်ကိုမယုံကြည်မှုတွေရှိနေပါတယ်အဲ့ဒါတွေကိုကျွန်တော်တို့နိုင်ငံရဲ့နဲ့တိုင်းပြည်အကျိုးအတွက်ဘာအရေးကြီးဆုံးလဲကိုယ့်အဖွဲ့အစည်းအကျိုးကိုယ့်ရဲ့ public အကျိုးကနိုင်ငံရဲ့လူမျိုးရဲ့အကျိုးကိုဦးစားပေးတဲ့နေမှာကျွန်တော်တို့ဒီအောင်မြင်မှုတွေကိုရလာမယ်ကျွန်တော်တို့ကြည့်ပ
ါလူရန်သားလွာတီတီကပြည်သူလူထုတွေပါဝင်ပြီးဖက်စစ်စနစ်ကိုတညီတညွတ်တဲ့တော်လှန်ခဲ့ကြတဲ့မတ်လ28ရက်နေ့ကိုဖက်စစ်တော်လှန်ရေးနေ့ဖြစ်တမိုင်းစင်ဆက်တက်မှတ်လာခဲ့ကြပြီးမြေအာနာရှင်ဗိုလ်ချုပ်နေဝင်လက်ထက်မှာတော့တက်မတော်ကတက်မတော်နေ့ဖြစ်ပြောင်းလဲခေါ်ဝေါ်လာခဲ့တာပါတက်မတော်နေ့နဲ့ဒီလိုနေမျိုးမှာစီးပြအခမ်းအနားတွေနဲ့တက်မတော်နေ့ကိုနှစ်စဉ်ခံခံနာနာကျင်းပကြပြီမဲ့ NND ပါတီကတော့ဖက်စစ်တော်လှန်ရေးနေ့ဖြစ်တက်မှတ်ကျင်းပနေစေပါဒါနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီကတော့ဒီနေ့ကိုဖက်စစ်တော်လှန်ရေးနေ့တက်မှတ်ပါဟောတက်မတော်ကတော့ဒါတက်မတော်နေ့လို့တက်မှတ်တာပေါ့လေကျွန်တော်တို့ဘာဖြစ်လို့ဖက်စစ်တော်လှန်ရေးနေ့လို့တက်မှတ်လဲဆိုတော့ဒီနေ့ဟာကျွန်တော်နိုင်ငံအတွက်ဒီဖိနှိပ်ချုပ်ချယ်တဲ့စနစ်တစ်ခုကိုပြည်သူတွေတိုင်းရင်းသားတွေနောက်လူသားသားပေါင်းစုံစုပေါင်းပြီးတော့အရာရှိကိုစတင်ခဲ့တဲ့နေ့ဖြစ်တဲ့အတွက်ဒီတရုတ်တပိတ်ဒိတ်ပဲပေါ်လွင်မှုအတွက်ကျွန်တော်ဖက်စစ်တော်လိုင်းနေရလက်မှတ်ချက်ဖြစ်ပါတယ်ဒီနေ့အနေနဲ့လည်းကျွန်တော်တို့နိုင်ငံရဲ့နော်နိုင်ငံရေးအပြောင်းလဲမှာဖြစ်နေတဲ့အခက်အခဲတွေကိုပြည်သူတိုင်းသားပေါင်းစုံအလှအပေါင်းစုံပူးပေါင်းဆောင်ရွက်ဖို့ရစရာကိုခတ်မှန်ပြီးတော့ကျွန်တော်သတိပေးနှိုးဆော်ခြင်းနဲ့အတွက်ဒီနေ့ဟာဒီမျိုးပုံတော့ဒိတ်ပဲထူကြပါမယ်ပြောချင်ပါတယ်
ဒီကနေ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကကျင်းပတဲ့84နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့အခမ်းအနားကိုတော့ပါတီနိုင်ကဥတင်ဦးပါဝင်ပါတီထိပ်ပိုင်းကောင်းဆောင်တွေတက်ရောက်ခဲ့ကြသလိုနိုင်ငံသားတန်တမန်တချို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ